မြန်မာတပ်မတော်အနေနဲ့အကြမ်းဖက်မှုနှိမ်နင်းရေးအတွက်နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အပြေရှားလို့မရနိုင်ကြောင်းကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲ Jeffrey Flatman ကပြောကြားလိုက်ပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောဆိုမှုတွေဟာလက်တွေ့နဲ့ပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကကြေညာမှုမရှိကြကြောင်းမြန်မာနိုင်ငံကို9ရက်ကြာလာရောက်ခဲ့တဲ့ Mr. Flatman နဲ့တွေ့ဆုံဆွေးနွေးစဉ်မှာတပ်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းပြောဆိုခဲ့တာပါ။ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုပြောပြမှာပါရှင်။
မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲလက်ထောက်အတွင်းမှုချုပ် Jeffrey Feltman ရဲ့အောက်တိုဘာ23ရက်ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်အစိုးရတာဝန်ရှိသူတွေအပြင်နိုင်ငံတကာသံတမန်တွေ NGO တွေနဲ့အရက်ဖက်လူမှုလူအတိုင်းဝန်ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့တာပါဒါအပြင် NCA အဖြစ်အစားချုပ်လက်မှတ်ရေးထိုးပွဲနှစ်ပတ်လည်အခမ်းအနားကိုပါတက်ရောက်ခဲ့ပြီးတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံရမှာရခိုင်အရေးနဲ့အတူဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗင်ဒူဂျာရစ်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
Most of Mr. Feltman's discussion focused on the situation in Rakhine State.
ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲ Mr. Feltman ရဲ့ခီးစဉ်အတွင်းရခိုင်အရေးအပြင်ဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုနဲ့အတူစစ်တပ်ရဲ့နယ်မြေရှင်းလင်းရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေအရေးကိုအဓိကဦးစားပေးဆွေးနွေးခဲ့ပါတယ်။ရခိုင်မြောက်ပိုင်းအတွက်လူသားချင်းစာနာမှုအကူအညီတွေအတားဆီးမရှိအပြည့်အဝပေးခွင့်ပြုဖို့နဲ့ဒုက္ခသည်တွေသူတို့သဘောနဲ့သူတို့ဂုဏ်သိက္ခာရှိရှိဘေးကင်းစွာနေရရင်ပြန်ခွင့်ပြုဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်တောင်းဆိုချက်ကိုလည်းထားလောင်းပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရင်းနဲ့ရခိုင်ရင်းနဲ့ပတ်သက်ပြီးအစီအစဉ်တွေနဲ့မူဝါဒတွေချက်မှတ်ဖို့လှုံ့ဆော်မှုနဲ့ပတ်သက်ပြီးအောက်တိုဘာ၁၂ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနိုင်ငံတော်ကိုတင်ပြခဲ့တဲ့အတွက်မစ္စတာဖဲလ်မန်ကကြိုဆိုလိုက်ပြီးဒီလိုလှုံ့ဆော်မဲ့အလုပ်တွေအတွက်ထိထိရောက်ရောက်အကူအညီပေးနိုင်စွမ်းရှိတဲ့ကုလသမဂ္ဂရဲ့အကူအညီကိုရယူဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်။အောက်တိုဘာ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့ကလုံခြုံရေးကင်းစစ်ခန်းတွေကိုဝင်ပြီးစီးနှင်းခဲ့တဲ့နောက်ပိုင်းတပ်မတော်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာပါ။တပ်မတော်အနေနဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းအပြေရှာလို့မရနိုင်ကြောင်းတပ်မတော်ကာကွယ်ဦးစီးချုပ်နဲ့တွေ့ဆုံစဉ်အတွင်းမစ္စတာဖက်မန်ကပြောကြားခဲ့တယ်လို့လည်းကုလအတွင်းမှုချုပ်ယုံပြောခွင့်ရကပြောပါတယ
် In his talks with leaders of the armed forces Mr. Feltman noted that the UN's experience successful counterterrorism efforts do not rely exclusively on security measures
ကုလသမဂ္ဂရဲ့အတွေ့အကြုံအရအကြမ်းဖက်နေနည်းလှုပ်ဆောင်ရမှာနယ်မြေရှင်းလင်းရေးလှုပ်တာတစ်ခုတည်းနဲ့အပြေရှာလို့မရနိုင်ကြောင်းတပ်မတော်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်ဒါပြင်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်ပေးဖို့နဲ့ရခိုင်ဒေသမှာတာဝန်ကျတဲ့လူမျိုးရေးတာဝန်ခံတွေလူခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်ယုံကြည်ရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတိုက်တွန်းခဲ့ပါတယ်။ပြစ်မှုကျူးလွန်သူတွေကိုအရေးယူပေးဖို့နဲ့ရခိုင်ဒေသနေလူမှုအသံဝိုင်းတွေကြားကြောက်ရွံ့မှုနဲ့မယုံကြည်မှုတွေပပျောက်သွားအောင်ခွဲခြားမှုတွေမရှိဘဲတရားဥပဒေနဲ့အညီလှုပ်ဆောင်ပေးပါလို့အလေးနဲ့ပြောကြားခဲ့ပါတယ
်။ကုလသမဂ္ဂနိုင်ငံတကာအကူအညီအဖွဲ့တွေနဲ့သတင်းသမားတွေကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာအစိုးရတပ်တွေကတပ်ဖြတ်မတင်းကျင်တာနဲ့နေအိမ်မိရှူရာတွေလုဆောင်တယ်လို့ဆိုပြီးဆွဆွဲခဲ့ကြတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲကဒါဟာလူမျိုးတုံးတပ်ဖြတ်မှုအနေနဲ့ပြတ်ထန်းမဲ့နမူနာဖြစ်နိုင်တယ်လို့ပြောဆိုခဲ့တာပါကုလသမဂ္ဂရဲ့ဒီပြောကြားချက်တွေဟာရခိုင်ရေးအတွက်တမိုင်းချောင်းကိုပြန်မကြည့်ပဲဝေဖန်နေတယ်လို့ဒါဟာလက်တွေ့နဲ့မကန့်ညီပဲပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကမကြေနပ်ကြကြောင်းမစ္စတာဖဲလ်မန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ပတ်သက်ပြီးတမိုင်းကျောင်းအချက်လက်ပြည့်ပြည့်စုံစုံသိပါမှဖြေရှင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့လက်တလောဖြစ်ပွားခဲ့တဲ့ဩဂုတ်လ25ရက်ဖြစ်စဉ်ဟာရဲစခန်း30နဲ့တပ်ဌာနချုပ်တို့ခုကိုအာဆာအဖွဲ့ကအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတာဖြစ်ကြောင်းနဲ့တပ်မတော်နေနဲ့စီမင်းဥပဒေကျော်လွန်တဲ့လှုပ်ဆောင်မှုတွေမရှိတဲ့အပြင်စီကံဖောက်ပြက်သူရှိပါကဥပဒေနဲ့အညီအရေးယူမယ်လို့လည်းမစ္စတာဖက်မန်ကိုပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲဟာမကြာသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ဒေသကလူမှုအတိုင်းအဝန်းတွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့မိရှုဖြက်စီးခံခဲ့ရတဲ့ရွာတွေကိုရဟတ်ရံနဲ့တွားရောက်ကြည့်ရှုခဲ့တာပါ။ဒါအပြင်2012ခုနှစ်ကလေးကဖွင့်လှစ်ခဲ့တဲ့ စစ်တွေက IDP ဒုက္ခသည်စခန်းတွေကိုပါတွားရောက်ခဲ့ပြီးရခိုင်ရေးကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေအတိုင်းအကောင့်ထဲဖော်ရေးအတွက်အကူအညီတောင်းခဲ့ရင်ကုလသမဂ္ဂကပေးနိုင်ကြောင်းလည်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်ကိုပြန်ပြီးရောက်တဲ့အခါမှာမစ္စတာဖယ်လ်မန်ဟာကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။